မေရိကန်စစ်ဘက်လက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စတာဘလန်ကန်ဟာရွေးကောက်ပွဲပြီးမြန်မာနိုင်ငံကိုပထမဆုံးအကြိမ်ရောက်လာတာဖြစ်ပြီးပြီးခဲ့တဲ့နှစ်မေလတုန်းကလည်းမြန်မာနိုင်ငံကိုလာရောက်လည်ပတ်ခဲ့ပါတယ်မြန်မာနိုင်ငံမှာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရပြီးမကြခင်အစိုးရတို့ဖွဲ့တော်မှဖြစ်တာကြောင့်နိုင်ငံရေးအခင်အကျင်းပြောင်းလဲသွားတဲ့အတွက်မြန်မာနိုင်ငံရဲ့အင်အားကြီးအင်အားကြီးတရုတ်နဲ့အမေရိကန်ဆက်ဆံရေးမှာဘယ်လိုနေရာတွေမှာအဖူးထစ်တွေရှိလာမလဲလို့နိုင်ငံခြားသတင်းတောက်တူကမေးပါတယ်လက်ထောက်နိုင်ငံခြားရေးဝန်ကြီးကအမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒဟာတရုတ်နဲ့ဆက်နွယ်မှုမရှိဘဲမြန်မာအတွက်သာဖြစ်တယ်လို့ဖြေကြားပါတယ်။မြန်မာနိုင်ငံမှာအောင်မြင်စွာကျင်းပပြီးစီးသွားတဲ့2015ရွေးကောက်ပွဲအတွက်မြန်မာနိုင်ငံသားတွေကိုချီးကျူးဂုဏ်ပြုကြောင်းနဲ့အနိုင်ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလည်းဂုဏ်ပြုကြောင်းပြောပါတယ်။အမျိုးသားပညာရေးကိုတပေးမောက်ခဲ့တဲ့အတွက်အကျဉ်းဆောင်တွေထဲမှာဖမ်းဆီးခံထားရစေ။ကျောင်းသူကျောင်းသားတွေနဲ့နိုင်ငံရေးကျင်းသားတွေအားလုံးကိုလှုပ်ပေးအတွက်လည်းကိုလည်းနိုင်ငံတော်သမ္မတနဲ့တွေ့ဆုံဆွေးနွေးစဉ်မှာထည့်သွင်းဆွေးနွေးခဲ့ကြောင်းနဲ့သူတို့အားလုံးကိုလှုပ်ပေးဖို့တိုက်တွန်းကြောင်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောပါတယ
် And I think that one of the hallmarks of the reform process and transition in Myanmar was the extraordinary fact that 1300 and or more political prisoners were released that captured
လက်ရှိအစိုးရအနေနဲ့အသွင်ကူးပြောင်းရေးအဆင့်ကိုအပြည့်အသတ်ဖြစ်အောင်လှုံ့ဆော်ပေးဖို့လိုအပ်ပါတယ်လက်ရှိနိုင်ငံတော်သမ္မတဦးသိန်းစိန်အစိုးရတက်လာပြီးမကြာမီခင်မှာပဲနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသား3000ကျော်ကိုလှုပ်ပေးခဲ့တာဟာတကမ္ဘာလုံးကအသိမှတ်ပြုရတဲ့အချက်ဖြစ်ပါတယ်လက်ရှိနိုင်ငံရေးအခြေအနေမှာလည်းအစိုးရအနေနဲ့အသွင်ကူးပြောင်းရေးကိုအပြည့်အသတ်နိုင်ဖို့အတွက်နိုင်ငံရေးကျင်းသားတွေအားလုံးကိုလှုပ်ပေးဖို့တိုက်တွန်းကြောင်းပြောသွားတာဖြစ်ပါတယ်။အဲဒီလိုလှုပ်ပေးနိုင်ဖို့အတွက်အမှုရင်ဆိုင်နေရာဆဲကျောင်းသူကျောင်းသားတွေနဲ့နိုင်ငံရေးကျင်းသားတွေအမှုတွေကိုအမြန်ဆုံးပြည့်စုံအောင်စစ်ဆေးပြီးနောက်အစိုးရတင်မတက်ခင်တောင်းအောင်မလွှဲခင်မှာအားလုံးလွမြောက်ဖို့အတွက်တိုက်တွန်းပြောဆိုလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာရင်အမေရိကန်နဲ့ဆက်ဆံရေးဘယ်လိုရှိလာနိုင်မှာသလဲ။မစ္စတာဘလန်ကန်ကအခုလိုဖြေပါတယ
်။ We are very muchlooking forward to working closely with the new government when it takes office later this year
မိမိတို့အနေနဲ့လာမယ့် NRD အစိုးရနဲ့အပြည့်အဝလက်တွဲလှုပ်ဆောင်သွားမှာဖြစ်ပြီးအရင်ကတည်းကပုံပြီးပူးပေါင်းဆောင်ရွက်သွားမှာလည်းဖြစ်ပါတယ်လက်ရှိအချိန်မှာအားလုံးကစိတ်လှုပ်ရှားပြီးပျော်ရွှင်နေကြပေမဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမယ်ဆိုတာကိုလည်းသတိပြုမိပါတယ်ရွေးကောက်ပွဲမှာအနိုင်ရတဲ့ NRD ပါတီရဲ့ရှုပ်ဝက်လက်နက်ဟာမြန်မာပြည်သူအများစုရဲ့ထောက်ခံမှုဆိုတာကိုသိလိုက်ရတယ်လို့အမေရိကန်အစိုးရအနေနဲ့အနီးကလက်တွဲဆောင်ရွက်ဖို့အတွက်မျှော်လင့်နေပါတယ်လို့ဖြေကြားသွားတာဖြစ်ပါတယ်။အမေရိကန်အစိုးရဟာမြန်မာနိုင်ငံအပြောင်းလဲနဲ့ပတ်သက်ပြီးကူညီခဲ့တာတွေကိုလည်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကအခုလိုရှင်းပြခဲ့ပါတယ်
။ Since 2012, we have provided more than $500 million in support of Myanmar's reform process, including implementation of the nationwide ceasefire agreement.
အမေရိကန်အစိုးရဟာမြန်မာနိုင်ငံမှာလူခွင့်ရေးထွန်းကားရေးဒီမိုကရေစီဖွံ့ဖြိုးရေးနဲ့တခြားအကူအညီတွေအတွက်လွန်ခဲ့တဲ့2012ခုနှစ်ကစပြီးတော့အမေရိကန်ဒေါ်လာတန်း900အကူအညီပေးထားပါတယ်။နောက်မှလည်းအလားတူအကူအညီတွေအပြင်ဒီထက်ပိုပြီးအကူအညီပေးသွားဖို့ရှိပါတယ်လို့ဖြေကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေအားတွဲဆုံဆွေးနွေးအဖြစ်ရှာပြီးအစိုးရအသစ်ကိုအောင်မြင်စွာဖွဲ့စည်းသွားနိုင်ဖို့အတွက်အချိန်ကာလဖြစ်ကြောင်းနဲ့ရွေးကောက်ပွဲပြီးလက်ရှိနိုင်ငံရေးအခြေအနေအားမြန်မာနိုင်ငံဒီမိုကရေစီစနစ်စီသွားနိုင်မှုအဆင့်တစ်ခုကိုကျော်ဖြတ်ပြီးတာဖြစ်ကြောင်းနဲ့အနာဂတ်မှာအခက်အခဲတွေနဲ့စိန်ခေါ်မှုတွေအများပြားကိုကျော်ဖြတ်မှာဖြစ်ကြောင်းလဲလက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေအားတွဲဆုံဆွေးနွေးအဖြစ်ရှာပြီးအစိုးရအသစ်ကိုအောင်မြင်စွာဖွဲ့စည်းသွားနိုင်ဖို့အတွက်အချိန်ကာလဖြစ်ကြောင်းနဲ့ရွေးကောက်ပွဲပြီးလက်ရှိနိုင်ငံရေးအခြေအနေအားမြန်မာနိုင်ငံဒီမိုကရေစီစနစ်စီသွားနိုင်မှုအဆင့်တစ်ခုကိုကျော်ဖြတ်ပြီးတာဖြစ်ကြောင်းနဲ့အနာဂတ်မှာအခက်အခဲတွေနဲ့စိန်ခေါ်မှုတွေအများပြားကိုကျော်ဖြတ်မှာဖြစ်ကြောင်းလဲလက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမစ္စတာဘလန်ကအခုရက်ပိုင်းအတွင်းတရုတ်နိုင်ငံကိုခီးဆက်လက်ထွက်ခွာမှာဖြစ်ပြီးဒေသတွင်းအရေးအယာကိစ္စတွေကိုဆွေးနွေးမယ်လို့သိရပါတယ်ခင်ဗျာ။